ဒီကနေ့ခေတ်တိုင်းပြည်တစ်ခုရဲ့နိုင်ငံရေးမျိုးသားရေးတာဝန်တွေကိုစွန့်စွန့်တမန်ဆောင်ရွက်နေကြတဲ့သူတွေထဲမှာမျိုးသားတွေသာမကဘဲမျိုးသမီးတွေလည်းအထင်ကရရှေ့တန်းကနေပါဝင်နေကြပါပြီ။ကျမတို့မြန်မာနိုင်ငံမှာလည်းမြန်မာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေကြတဲ့မျိုးချစ်စိတ်နဲ့ပြင်းထန်တဲ့မျိုးသမီးတွေကိုဒေါအောင်ဆန်းစုကြည်ကအစအမြောက်အများပဲတွေ့မြင်နိုင်ပါပြီ။အဲ့ဒီသူတွေထဲမှာမြန်မာရေးအတွက်ပါဝင်လှရှားရင်စစ်အစိုးရရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့အချင်းထောင်နိုင်ငံတွေနောက်သုံးကောက်ရောက်ခဲ့ရတဲ့ကရင်ပြည်နယ်မဲဆန္ဒနယ်အမှတ်3ပြည်သူ့လွတ်တော်ကုစရဲဒေါ်နန်းကင်ထွေးမြင့်လည်းပါဝင်ပါတယ်။ဒေါ်နန်းကင်ထွေးမြင့်ဟာငယ်ရွယ်စဉ်အထက်တန်းကျောင်းသူဘဝကစလို့ကျောင်းသားတက်မကတို့အခြေခံဥပဒေတို့ဆိုတဲ့ဝေါ်ဟာရတွေနဲ့ရင်းနှီးခဲ့သူပါ
။နိုင်ငံရေးကိုသိရတဲ့အချိန်ကကိုယ်ရီအမတွေကစဖတ်တော့သူတို့ဖတ်ပြီးတဲ့စာကိုသူတို့လည်းမနေတတ်ဘူး။ကောင်းနေစေပြန်ပြောတဲ့အချိန်ဆက်ကအကူအစားကိုအားရပါရထားတယ်ဥဖိုးကြားတို့အဲ့ဒီဒိတ်ပင်းကြီးအကျိုးရနေဝန်ထွက်သည့်ပမာတို့အဲ့လိုစာအုပ်တွေကိုလေအိမ်မှာဖတ်ပြတာပေါ့။ဖတ်ပြရင်မောင်နှမတွေကနားထောင်ကြတာပေါ့နော်။ကိုတော်ကအဲ့လိုပေါ့မျိုးသားစိတ်ရှိတဲ့မြန်မာပြည်သားတို့စေစောမတိအော်ကောင်းဤတို့စေခွေပါရတို့အာတပကန်တို့အကြောင်းတွေဖတ်အဲ့လိုစစ်တမ်းလောက်မှာတက္ကသိုလ်ရှင်ရည်သူတွေလောက်တော့ကုကြီးကကျောင်းသားတမကကိစ္စနဲ့ပတ်သက်ပြီးတော့သူကဖမ်းလိုက်တာပေါ့နော်အဲ့ဒီအချိန်ကစပြီးဩတက္ကသိုလ်ကျောင်းသားတွေမှာကျောင်းသားတမကဆိုတော့အဲ့လိုအသိလေးရအဲ့လိုစစ်တမ်း900လောက်ပါကြာတခါဆယ်တန်းရောက်လာတဲ့အခါကျတော့လေအပြည့်အချိန်ကဥပ္ပေ1994ခုအချိန်ကဥပ္ပေဆိုပါဆိုတော့အပြည့်ပြန်လာပြီဆိုလို့ရှိရင်အဒီနိုင်ငံမှာသူအဲ့ဒီအချိန်ကဥပ္ပေတို့သူကရှင်းပြတာရှင်းပြပြီးတော့ဒီတို့ကတိုင်းရင်းသားအခန်းကဏ္ဍတွေမှာဘလူးဘလူးပေါ့နော်အဲ့ဆိုအဲ့ဒီအချိန်ကြာမှာအမျိုးသားရေးတို့ဖက်ဒရယ်တို့နားလေတယ်အဲ့တော့ခုအမျိုးသားရေးရတယ်ဘယ်တော့အရေးကြီးတယ်အဖေကအဲ့လိုပြောစကားတစ်ခုကိုကြားတယ်အဖေကအခုလေအဖေအိမ်ကြီးမိလောင်နေကြတာမှာတဲ့ဒီနေ့မပြတ်နိုင်တဲ့ဘုရားနော်လူအခွင့်အရေးတွေပါတယ်အဲ့လိုမှနားလေလာ
အဲ့ဒီလိုတင်နာလည်းခဲ့လို့လေအလုတ်သမားတပည့်ဥတန်ရေးခင်းမိုင်းရပြည့်ရေးတော်ဘုံစတာတွေမှာပါဝင်လှူရှားခဲ့ပါတယ်အသက်19နှစ်အရွယ်စီးပွားရေးတက္ကသိုလ်ဒုတိယနှစ်ကျောင်းသူဘဝမှာပဲကျောင်းသားတက်မကမှာပါဝင်ခဲ့လို့ပထမဆုံးအချိန်ထောင်ကြခဲ့ရပြီးအချင်းထောင်တွင်ဘဝကျန်းတက်မှုတွေနှိမ့်ချမှုတွေကိုသိမြင်ခဲ့ရတယ်လို့ဆိုပါတယ်
။ကိုကလည်းစိတ်ခံရတယ်ရှိသားတယ်ဆိုတော့အဲ့တော့ဥတန်ရေးခင်းတို့ဘာမှမဝင်ပါခဲ့တာ။သမိုင်းမေတ္တာဝန်ဆန်းဆောင်ကိုကိုကပဲတာဝန်ကျလာတာတော့မသိဘူး။ကိုကဒီလမ်းကြောင်းသမားပေါ့စီးဝင်လာတယ်မဟုတ်ဘူး။ပထမတစ်ချိန်စီးပွားရေးတက္ကသိုလ်ဒုတိယနှစ်ပေါ့1995မှာဥတန်ရေးခင်းပြီးဥတန်6လပတ်နဲ့အလုပ်ကမှတစ်နှစ်ပြည့်တဲ့နေ့မှာကျောင်းတွေမှာလိုက်អော်ရဆိုဥတန်ရေးခင်းတော့တော့ကိုကပြန်သွားတော့သူလိုက်မဖောင်းအဲ့ဒီကြောက်ကြတော့အိမ်မှာကြည့်ပဲလိုက်ကြပါလားအဲ့ဒါပထမဦးဆုံးကျင်းထောင်ကြတာပဲပေါ့အဲ့ဒီတော့ကဘွတ်နေခမ်းမတယ်မှာခေါ်တော့စီးပွားရေးကျောင်းသူတွေဆိုတော့အလူကံကောက်ခံတဲ့ဌာနဘက်ကပေါ့ကံကောက်ဆိုရရတဲ့ဟာကြီးပြန်ပြီးပေးလိုက်ကြပါဖွဲ့ရရဲ့တာလေးပဲလုပ်ပေးရတယ်6နှစ်ချလိုက်တယ်3နှစ်နေခဲ့ရတယ်ကိုကတော့ပဲပြင်မှာသူထောင်စာအုပ်တွေဖတ်ခဲ့ပြီးဖတ်ပြီးအဲ့ဒီ19နှစ်ပဲရှိသေးတယ်လေထောင်ထဲရောက်တော့အမလီထောင်ဆိုတာကိုလက်စတွေတွေ့လိုက်ရတော့ငါဖတ်ခဲ့တဲ့စာအုပ်တွေဟာကမှတော်ပါသေးလားတကယ်တမ်းရင်ဆိုင်တွေ့ရတဲ့အခါကျမှကျန်တယ်မှန်ဦးဒီမှန်သိရတယ်။သူတို့ကသူတို့မှာကစိတ်ဆုံးတွေ့ရတဲ့ကိစ္စတွေပြဿနာတွေကတော့အဲ့မစားနိုင်တာတို့အဲ့ဒီမိန်လာတွေပေါ့နော်သူတို့အခုလိုမျိုးဘယ်တဲ့နိုင်ငံသားရုပ်ရှင်တွေမှမြင်ရတဲ့ထောင်တွေတော့မဟုတ်ပဲဘာမှပြေထောင်တွေကကိုယ်နေခဲ့ဘူးတဲ့လူတွေမှတော်တော်လေးအဆင်နဲ့နေပြီးနေရတယ်ဆိုတာသိရတယ်
ထောင်တွင်းကရခဲ့တဲ့အတွေ့အကြုံတွေကြောင့်နိုင်ငံရေးခရီးကိုရှေ့ဆက်ဖို့တွေးဝေးတရားရှိခဲ့ပေမဲ့ရင်းထဲကယုံကြည်ချက်ကြောင့်တကယ်ရေးကြုံလာတော့လဲသွေးနီးခဲ့ရတာပါပဲလို့သူကပြောပါတယ်
ထောင်ကျတော့စစ်ကုံရုံကချတာ။ချတော့အဲ့ဒီမှာလေစကောလာတယောက်ပါတယ်သင်္ချာဌာနကအသူကပြောတယ်ကျွန်တော်တို့ကတော့တဲ့လုံကြီးကိုပေါ့နော်အပြုံးမှုပြည့်တော့တစ်သက်လုံးစားနိုင်တယ်။ तू ကအဲ့လိုပြောတော့အော်နေဘာလို့ခမင်းရောက်တယ်ခမင်းမမစားနိုင်ဘူး။အဲ့ဒီအချိန်မှာထိုင်နိုင်ဘူး။ပိန်သွားတော့လေတင်မမအသားလေးမရှိတော့ခုံမှထိုင်လို့မရဘူး။နာတော့နာမယ်။အဲ့တော့ तू အဲ့လိုပြောတော့သူ့ကြီးအော် तू ကတော့စားနိုင်တယ်။ငါတော့မစားသူတို့တစ်သက်လုံးစားရရင်တော့သူကလေစိတ်မကောင်းနေပြည့်ပြီးတော့ကိုကသာရေထဲမှာပြင်တာအာသူတို့တွေကတော့ခဏရင်ရှိရှိပဲ။အဲ့တော့ဒီငါခဏရင်မရှိဘူးပေါ့နော်အဲ့တော့ငါဒီလောက်ကတော့ငါနဲ့တော့မဖြစ်တော့ဘူးနဲ့တူတယ်စိတ်ထဲမှာထင်လိုက်တာဒါပေမဲ့ဒီအဲ့ဒီ1988ခုနှစ်ဖြစ်လာတော့လူကလည်းသူ့ဟာသူပဲမနေနိုင်ဘူးဟိုတော့ပါကျင်တာပေါ့နော်ဟိုလုတ်ကျင်တဲ့စိတ်ကအဲ့လိုပြန်ဖြစ်လာတယ
်1989ခုနှစ်မှာကျင်းပတဲ့88နှစ်ပတ်လည်နေ့မှာတခါနောက်ဒေါအောင်ဆန်းစုကြည်ရဲ့ပြည်ထောင်စုနှစ်ပွဲကိုတွားတဲ့အချိန်မှာတခါသူအဖမ်းခံခဲ့ရပြန်ပါတယ်နောက်ဆုံးနေခဲ့ရတဲ့မော်လမြိုင်ထောင်တွင်းကခါတီးလာတဲ့အတွေ့အကြုံတွေကိုလည်း
သူတို့ကကိုယ်တကားပိတ်ထားတယ် อะเปียงไปไม่ถั่วผู้ยีชูได้เฉยมาไปถั่วแต่คราวนั้นล้างเจ้าเลยสรุปไม่ใช่แล้วปี้ตะนี้ลงตะคาไปได้แล้วไม่น่าคว่นน่ะถ้าแล้วกูก็กูซีเนี่ยกันเนี่ยญาติชูกันนี่จะมายีตอดเลยยีชูตอดตอดแล้วสิขั่วไปไว้กูไม่รู้ว่าสนานเสียออกมาแล้วกูก็เลยหนีแต่ถ่ายได้ออกเลยขึ้นแจ่มนี่ญาติซ้าขึ้นไหนเนี่ยไม่ซ้าอยู่ซ้าแล้วสิงาวงตอดแล้วสิงาตัวไม่ทุกข์ขึ้นไม่ญาติตอดสิงาตะคาพ่อแม่ลงไม่ชื่อกูก็ตริถาอย ောင်းနေတယ်အမလေးအဲ့ဒါစိတ်ညစ်ဆုံးပဲအဲ့ဒီကြက်ကိုမောင်းကြတုပ်လည်းမရှိဘူးဘာမှလည်းမရှိဘူးကိုယ်မှာစက်ကူလည်းမရှိဘူးမိန်းလာတုံးတဲ့စက်ကူလည်းမပေးဘူးဆိုတော့ကို့မှာလေနေရထိုင်ရတာအဲ့ဒီကြွက်တွေညဘက်ဝင်လာတဲ့ဟာတကူကစိတ်ဆင်းရဲဆုံးပဲတခါကြက်ကိုအိတ်ပြော်နေတော့မှကြွက်ကြည့်ရတာကိုကျင်ဘက်ပုံမရောက်ဘူးညလူကကြည့်လိုက်တော့အမလေးကြွက်ကြည့်ရင်ဘက်ပုံမှာဆိုကိုလည်းခုံကြွက်လည်းခုံအဲ့ဒီကြက်ကိုမောင်းကြဆိုတော့ဖနက်ပဲရှိအဲ့ဒီဖနက်နဲ့ဟိုမောင်းဒီမောင်းလေတနည်းတနည်းကြွက်တွေနဲ့အလိုပဲရင်ပါပြီးတော့နေမောင်းနေခါမှာဘလောက်နေဆိုးခဲ့လဲဆိုရင်သူတို့မှာမိန်းလာစနစ်ကအပြည့်ကိုမထုတ်ဘူးဒီရစိတ်တဲ့ရေးရရတယ်တော်တော်လေးကြဆင်းနေတုံတန်ယုံလူဆိုရင်လည်းအမှယူသွားနိုင်တယ်စိတ်ဆင်းရဲပြီးတော့နော်နောက်ကျင်မာပြီးတော့အဲ့လိုဖြစ်သွားနိုင်ကိုကတော့လေဘယ်လိုပြောရမလဲအဲ့လိုလုပ်လေကိုယ့်ရဲ့ယုံကြည်ချက်ကပြင်းထန်လေးခိုင်မာလေးပဲ
ငယ်တုန်းကဖတ်ဘူးတဲ့အနောက်နိုင်ငံကသူရဲကောင်းတွေလို့မြန်မာပြည်မှာလည်းတကယ့်သူရဲကောင်းတွေရှိတယ်ဆိုတာကိုတဖြည်းဖြည်းနဲ့သူနားလည်လာမိတယ်လို့ဒေါ်နန်းခင်ထွေးမြင့်ကဆိုပါတယ်
။သူငယ်တော့ဆိုရင်ကက်ဆူလိုတို့ရှိခွေဘာရတို့စောက်တွေဖတ်ရတာ။ဟာကိုယ့်ရဲ့သူရဲကောင်းတွေပေါ့နော်။သူတို့တွေကအမတမလူသွန်းကောင်းကြီးတွေထင်ရတယ်။ဒါပေမဲ့အချိန်နဲ့ကာလနဲ့ပြောင်းလဲလာတဲ့အခါကျတော့ကိုကဘယ်လိုဖြစ်လာလဲဆိုတော့ငါတို့ရဲ့သူရဲကောင်းတွေကတော့ဒေါ်အောင်ဆန်းစုကြည်တို့လို88ကျောင်းသားတွေတို့အခုဆိုရင်တန်ဃာတော်တွေတို့ပါကျွန်တော်တို့ကတကယ့်သူရဲကောင်းတွေဆိုဥပမာပြလို့နေရဘူးမှာတကယ့်သူရဲကောင်းတွေရှိတာလို့စိတ်ထဲကအဲ့လိုဖြစ်လာ
။ပြင်ပန်းလွန်ခဲ့ပြီမဲ့ယုံကြည်ချက်အတွက်ဆက်ပြီးလုပ်ရမယ်အားနဲ့ချက်တွေရှိခဲ့မယ်ဆိုရင်လေလောင်လာနောက်သားတွေအနေနဲ့နားလည်ပြီးစီကျင်ပါတယ်တဲ့
ကိုယ့်အရင်ထဲမှာယုံကြည်ချက်တကူကရှိကြတယ်ကိုယ့်အကြည့်တဲ့အချိန်တော့ဆိုလို့ရှိရင်ဆိုဆယ်လစ်တို့မာက်စ်တို့လီနင်တို့အဲ့လိုငါကွန်မြူနစ်ဆိုတာအမတမအဲ့ဒီတင်တော့ရေပန်းစားနေတဲ့အချိန်ဒါမှမဟုတ်အဲ့ဒီအချိန်နဲ့အဲ့ဒီလမ်းပြင်လူငယ်တို့ပါလို့မဟုတ်အဲ့ဒီတည်းကဒီမိုကရေစီကိုစိတ်ဝင်စားတာဒီမိုကရေစီကိုပဲယုံကြည်ထားတာအဲ့ဒီယုံကြည်မှုကလေခိုးတွေကလေအဲ့လိုယုံကြည်ထားတယ်အခုထိတယ်ယုံကြည်မှုကဒီအတိုင်းပဲရှိတယ်မပြောင်းလဲသစ္စာပြီးတော့လေဗမာပြည်မှာဒီမိုကရေစီလိုတက်တယ်ညီညွတ်ရေးလိုအပ်တယ်ဆိုတာအခုကပိုတော့သိလာသေးတယ်။နောက်ဘာလို့လဲဆိုတော့တိုင်းပြည်မှာညံ့တာတွေများနေတယ်ဆိုတော့လေအဲ့လိုညံ့တာနေတဲ့ဟာတွေအတွက်လေကိုတို့ကပို့ပြီးတော့ယုံကြည်ချက်တရားတွေရှိလာတဲ့အတွက်ကြောင့်လေဒါလုပ်ကိုလုပ်ပေးရမယ်ဆိုတာသိလာတယ်။အရင်တော့ကတော့သမိုင်းကိုဖတ်တဲ့လူတွေလေသမိုင်းကိုဖတ်တယ်ဆိုတော့ကိုလူနီခေတ်တို့ဂျပန်ခေတ်တို့နော်ဗမာပြည်လူလက်ရေးပို့ချောက်ဆန်းကျောင်းတော့မပါမဖြစ်တကယ်ပါလာတဲ့ဟာအခုဗမာသမိုင်းမှာနောက်ဆိုရဲဒီမိုကရေစီတော်လှန်ရေးကပါလာမှာပဲအဲ့တော့အခုကိုတို့ကသမိုင်းကိုရေးနေတဲ့လူတွေဖြစ်လာအနောင်လာနောက်သားတွေအမှန်တိုးတက်လာကြမယ်အဲ့တိုးတက်လာတဲ့နောင်လာနောက်သားတွေပြောချင်တာကတော့အခုချိန်မှာကြိုးစားပန်းစားတယ်နော်ခေခေချင်းလုပ်ခဲ့ရတယ်ဒီမိုကရေစီရလာတဲ့အခါကျတော့သူတို့ကအဲ့ရကသမိုင်းကိုဖတ်ပြီးတော့ဘသူကညံ့တယ်ဘသူကဖြစ်ပါဖြစ်တယ်ညံ့ဖြစ်ဆိုသူတို့ဝေဖန်ညံ့မှာပဲအဲ့ဒီကဝေဖန်ညံ့တဲ့အခါကျရင်ကိုတို့ကသူညံ့တာတွေရှိမယ်တွေ့ဝေခဲ့တာတွေရှိတယ်ပဲအဲ့ဒါတွေကြရင်သူတို့ကသူနားလည်ပေးပါလို့စေတနာနဲ့ဆောင်ရွက်ခဲ့တာစေတနာနဲ့ပြုမှုခဲ့တယ်အဲ့လိုအမားတွေကတော့ရှိကြမှာပဲနော်အဲ့ဒီတည်းနောက်သားတွေထက်မြက်တဲ့ကလေးတွေပေါ်လာတဲ့ခါကျရင်ဟာဒီလူတွေကညံ့တာပဲဘာဖြစ်လဲအန်တုလည်းဘလို့ဝေဖန်နေကြပဲမဟုတ်လားသမိုင်းကိုဒီမိတုံးမင်းကဘာဖြစ်လဲဒီဘောမင်းကဘာဖြစ်လဲပြောနေသလိုပဲသူတို့လည်းနောက်ခါကျရင်ပြောလာကြမှာအဲ့ဒီကဘာပဲဖြစ်ဖြစ်အဲ့ဒီမိုကရေစီအန်တုကဘလောက်ကမှခဲရခဲစစ်တိုက်ပြီးကျူးပန်းခဲ့ရတယ်ဆိုတာတော့သူတို့နားလည်ပြီးပါ
ယုံကြည်ချက်ပြင်းထန်တဲ့မြန်မာအမျိုးသမီးတဦးရဲ့မြမဒီမိုကရေစီအရေးအတွက်ပြဆက်မှုတွေဆွတ်လွတ်နှင်နာခံမှုတွေကိုပြဝေခန်းစားနိုင်မှုတင်ပြလိုက်ရပါတယ်ရှင်